လွတ်လပ်စွာထုတ်ဖော်ရေးသားပြောဆိုခွင့်ကိုထိခိုက်စေတဲ့ဆိုပြီးဝေဖန်နေကြတဲ့ဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုအမျိုးသားလွှတ်တော်မှစတင်တင်သွင်းလိုက်ပါပြီ။ဒီဥပဒေမူကြမ်းမှာလည်းအငင်းပွားစရာတွေရှိနေစေဖြစ်လို့အများပြည်သူရဲ့အကြံပြုဆွေးနွေးမှုတွေပေါ်တရားစစ်ဆေးလေ့လာပြီးမှအတိအပြုပြဋ္ဌာန်းပေးဖို့တက်ကြွလှုပ်ရှားသူတွေကတောင်းဆိုနေကြပါတယ်။သတင်းအပြည့်စုံကို VOE မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကပြောပြပေးပါမယ်ရှင်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအဟံတားဖြစ်စေတဲ့ဆက်သွယ်ရေးဥပဒေကိုပြင်ဆင်ထားတဲ့ဥပဒေမူကြမ်းကိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်မျိုးကဒီကနေ့ဇူလိုင်လ23ရက်နေ့မှာကျင်းပတဲ့အမျိုးသားလွတ်တော်အစည်းအဝေးမှာတင်သွင်းလိုက်တာပါ
။လက်ရှိပြဋ္ဌာန်းထားတဲ့ဥပဒေအရဆရာဆွဲဆိုခံရသူအနေနဲ့မမှန်မကန်ဆွတ်ပြတ်တိုင်ကြခြင်းခံရတာကမိမမူညာဖြစ်ပေါ်ရရှိကြောင်းကိုလည်းပြည်သူများအကြဝေဖန်မှုများမြင့်တက်ရရှိကြောင်းတွေ့ရှိရပါတယ်
။ပြင်ဆင်ထားတဲ့ဆက်သွယ်ရေးဥပဒေမူကြမ်းမှာတရားဆွဲဆိုခံရသူကအာမခံရနိုင်နေဆိုတဲ့အချက်ကလွဲလို့ထိရောက်တဲ့ပြင်ဆင်မှုမျိုးမပါတာမို့လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုတရားခံယူဖို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်။လွတ်တော်အနေနဲ့အများပြည်သူရဲ့အကြံပြုဆွေးနွေးမှုကိုလက်ခံမလားဆိုတာစောင့်ကြည့်ရမယ်လို့ဆက်သွယ်ရေးဥပဒေပြင်ဆင်ရေးနဲ့ပုံမှန်66ကဖြတ်သိမ်းရေးလှုပ်ရှားသူမဆာကြည့်ဦးကအခုလိုပြောပါတယ်
။မတို့တောင်းဆိုချင်တာကတော့ public hearing လုပ်ပြီးပါပေါ့။အဲ့လိုလုပ်တဲ့အခါမှာအရက်ဖက်အဖွဲ့အစည်းတွေပေါ့။မတို့ကူကောင်အဖွဲ့ဒါမကအခြားသောအရေးပဲဖွဲ့စည်းတွေပေါ်မှာဖိတ်ခေါ်ပြီးတော့ public hearing လုပ်ပေးပါမယ်လို့သူတို့ကကတိပေးထားရှိပါတယ်။အဲ့တော့တစ်ချက်ကသူတို့ဒါကိုအချက်ချင်းတည်ပြုလိုက်မှာပေါ့။အပြည်ပြုလိုက်တယ်ဆိုရင်ဒါဟာတမိုင်းမှာတက်တည်ဖြစ်သွားပြီ။ပြည်သူ့ဇန်ဒီလွှတ်တော်အစံလို့ပြောထားတဲ့လွှတ်တော်ဒီပြည်သူ့ရဲ့အကြောင်းနားမထောင်မင်းနဲ့ဒါကြီးကိုပတ်ဆုပ်လိုက်တယ်ဆိုတာတမိုင်းမှာတက်တည်ဖြစ်သွားမယ်။အဲ့လိုမဟုတ်ဘဲနဲ့ public hearing သူတို့လုပ်မယ်။အများပြည်သူပါဝင်ခွင့်ရအောင်လုပ်မယ်ဆိုတဲ့ဟာမျိုးကိုလမ်းခွင့်ပေးလိုက်တယ်။တကယ်ပဲ public hearing လုပ်မယ်ဆိုရင်ဒါဒီတမိုင်းမှာတက်တည်ဖြစ်သွားတယ်။လွတ်တော်ဒီတကယ်ပဲပြည်သူတောင်းနားထောင်မယ်လွတ်တော်ဒီတကယ်ပဲပြည်သူတွေရဲ့စကားကိုထည့်သွင်းစဉ်းစားတယ်ဆိုတာမျိုးဖြစ်သွားတယ်အဲ့တော့လွတ်တော်ဟာဘယ်လောက်ရွေးမလဲဆိုတာတော့မဟုတ်ဆောင်ကြည့်ရပါပဲ
အသည့်ရေးဆွဲထားတဲ့ဥပဒေချမ်းမှာပုံမှန်66ကနဲ့တရားဆွဲဆိုနိုင်တဲ့အသည့်ဖြတ်ချင်းပြစ်မှုကြမ်းရှိနေသေးသလိုပုံမှန်66ပုံမှန်ကွဲကငယ်ကကြီးနဲ့ပုံမှန်68ပုံမှန်ကွဲကကြီးပါပြစ်မှုတွေနဲ့တရားဆွဲဆိုမယ်ဆိုရင်ဆက်သွယ်ရေးဝန်ကြီးဌာနရဲ့ခွင့်ပြုချက်တောင်းခံစရာမလိုပဲပြည်ထရေးဌာနလက်အောက်ရဲတပ်ဖွဲ့လုပ်ပိုင်ခွင့်နဲ့ဒိုက်ရိုက်တရားစွဲဆိုနိုင်မယ့်အပေါ်ဆက်သွယ်ရေးဥပဒေပြင်ဆင်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြတာပါဆက်သွယ်ရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွတ်တော်မှာဆွေးနွေးတဲ့အခါလွတ်တော်ကိုယ်စားလှယ်တွေအနေနဲ့ပြည်သူစံထားကိုလစ်လျူမရှိဘူးဆိုတာယုံကြည်တယ်လို့အမျိုးသားလွတ်တော်အမတ်မတ်ထုမေကပြောပါတယ်ဟို
ပြည်သူကိုယ်စားလှယ်အများစုဖွဲ့စည်းထားတဲ့လွတ်တော်မို့လို့ပြည်သူအတန်ကိုတော့နားထောင်ကြပါလိမ့်မယ်ပြည်သူအတန်ကိုတော့ကိုစားပြုကြပါလိမ့်မယ်ဆိုတော့ယူဆတယ်ဟုတ်ဆိုအခုမှလွတ်တော်ကိုလေသက်ဆိုင်ရာဝန်ကြီးဌာနကတင်လာပဲရှိသေးတယ်ပေါ့နော်ဒီပေါ်မှာဘယ်သူကဘယ်လိုဆွေးနွေးမယ်ဆိုတာတော့ဟိုအစ်မပါဝင်ပေါ့အကုန်လုံးကတော့နေပြီးတော့ဒီ freedom of expression ကိုတန်ဖိုးတရားကိုလည်းကိုလက်ခံထားပြီးတော့ဆွေးနွေးကြနိုင်တယ်လို့တော့ယုံကြည်ပါတယ
်လက်ရှိ NLD အစိုးရလက်ထက်ဆက်သွယ်ရေးဥပဒေနဲ့တရားရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း65မှုအထိရှိပြီးတက်မတော်ကတရားစွဲဆိုတဲ့အမှု9မှုNLD ပါတီကတရားစွဲဆိုတာ6မှုနဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်နဲ့ပတ်သက်ပြီးဂျားလူကတရားစွဲဆိုတာ10မှုပါဝင်ပါတယ်။အဲ့ဒီအထဲမှာသတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိနေပြီးလက်ရှိမှာသတင်းသမား14ဦးတရားရင်ဆိုင်နေရတာလည်းဖြစ်ပါတယ်ရှင်။